စက်တင်ဘာလ3ရက်နေ့ကရိုက်တာသတင်းတောက်2ဦးကိုကိုလိုနီခေတ်ကပြဋ္ဌာန်းခဲ့တဲ့နိုင်ငံတော်လျှို့ဝှက်ချက်အဥပဒေနဲ့ထောက်နှံချမှတ်ခဲ့ပြီးနောက်ပိုင်းပြည်သူတွေကိုဖိနှိပ်ဖို့အစိုးရခေတ်အဆက်ဆက်မှာပြဋ္ဌာန်းခဲ့တဲ့ဥပဒေတွေကိုပယ်ဖျက်ပေးဖို့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေရဲ့တောင်းဆိုသံတွေကြဲကြဲပြန့်ပြန့်ထွက်ပေါ်လာပါတယ်။ပြီးခဲ့တဲ့စက်တင်ဘာလ19ရက်နေ့ကကြောက်ရောက်တဲ့အပီပီဆိုင်ယာဒီမိုကရေစီနေ့မှာလည်းနိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးသင်း AAPP ကနိုင်ငံသားအားလုံးအခြေခံကျတဲ့အခွင့်အရေးတွေရရှိစေဖို့အတွက်အစိုးရအဆက်ဆက်မှာအသုံးပြုလေးရှိခဲ့တဲ့ဖိနှိပ်ထားတဲ့ဥပဒေတွေကိုရုပ်သိမ်းဖို့ဆိုပြီးကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်။အဲ့ဒီဥပဒေတွေကတော့2013ခုနှစ်မှာပြဋ္ဌာန်းခဲ့တဲ့ဆက်သွယ်ရေးဥပဒေပုံမှန်66ကားကြီး2016ခုနှစ်မှာပြဋ္ဌာန်းခဲ့တဲ့ငြိမ်းစုစည်းဥပဒေ1908ခုနှစ်မှာပြဋ္ဌာန်းခဲ့တဲ့မတရားအသင်းဆက်သွယ်မှုဥပဒေပုံမှန်18ကားကြီးနဲ့ခါခွေ1862ခုနှစ်မှာပြဋ္ဌာန်းခဲ့တဲ့ပုံမှန်905ကားကြီးနဲ့ခါခွေတို့ဖြစ်ကြပါတယ်။အဲ့ဒီပုံမှန်တွေရှိနေသေးတာဒီမိုကရေစီပြုပြင်ပြောင်းလဲရေးကိုအဟံတာဖြစ်စေတယ်လို့ AAPP အတွင်းမှဦးတိတ်နိုင်ကပြောပါတယ
်။အခုအစိုးရကတည်တည်တူကတင်လာတဲ့အစိုးရဖြစ်တယ်။ဒါဒီမိုကရေစီရေးဘက်ကိုဦးတည်ပြီးတော့တွားနေတဲ့အစိုးရဖြစ်တယ်လို့တွန်းတောက်လို့ဆိုတော့တွန်းတောက်လို့ရပါတယ်။ဒါပေမဲ့လည်းဒီလိုဥပဒေတွေကိုဆက်ပြီးတော့စွပ်စုံးနေသေးတယ်ဆိုလို့ရှိရင်တော့ကျွန်တော်နိုင်ငံဒီမိုကရေစီနဲ့အလားကွာနေအောင်မယ်လို့တော့ကျွန်တော်တို့ကသုံးသပ်ပါတယ်။ဒီဥပဒေတွေကကိုလိုနီခေတ်အစပိုင်းတွေကကျခါရတဲ့ဥပဒေတော့မှပါနေသေးတယ်ဒီနေ့ချိန်ကာလနဲ့ဒီမိုကရေစီကိုချစ်တက်နေတယ်ဆိုတော့အခြေအနေမျိုးနဲ့နောက်တစ်ခါကျွန်တော်တို့အနေနဲ့ပြန်လဲပြင်ရရေးဒီရေးချမ်းရေးအတွက်အားကုန်ခွန်ဆိုင်တိုးစားနေရဆိုတော့အခြေအနေမျိုးမှာဒီလိုဥပဒေတွေကတော့ရှိဖို့မရှိဖြစ်တော့ဘူးလို့ကျွန်တော်တို့ကသုံးသပ်ပါတယ
်ဒီနေ့လိုဒီမိုကရေစီစနစ်ကိုတွားနေတဲ့အချိန်မှာပင်လွတ်လပ်စွာထုတ်ဖော်ပြောဆိုသူတွေဟာချင်းချောက်မှုတွေနဲ့ရင်ဆိုင်နေရကြောင်းလဲ AAPP ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒါအပြင်မကြသေးခင်ရပိုင်းကရိုက်တာသတင်းတောင်တို့ဦးဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကလည်းကိုလိုနီခေတ်ကပြဋ္ဌာန်းခဲ့တဲ့ခေတ်စနစ်နဲ့ကန့်ညီမှုမရှိတော့တဲ့ဥပဒေပုံမှန်နဲ့ထောင်ဒဏ်9နှစ်ဆိုပြီးအမိန့်ချမှတ်လိုက်တာဟာလည်းသတင်းမီဒီယာတွေကိုဖိနှိပ်ချိန်ချောက်လိုက်တာဖြစ်ကြောင်းလည်းဖော်ပြထားပါတယ်။ခေတ်ကာလအရအကျဉ်းဆောင်တွေမှာနိုင်ငံရေးအကျဉ်းသားတွေမရှိသင့်တော့ဘူးလို့အစိုးရကိုတိုက်တွန်းလိုကြောင်းနိုင်ငံရေးအကျဉ်းသားဟောင်းတို့ဖြစ်ခဲ့သူ NDF ပါတီဥက္ကဋ္ဌဦးခင်မောင်ဆွေကပြောပါတယ်။
လက်ရှိအစိုးရတည်တဲ့အခါမှာနိုင်ငံရေးကျင်းသားမှမရှိသင့်တော့ဘူးဆိုတဲ့အယူအဆကျွန်တော်တို့မှရှိပါတယ်။ Democratic Government ဖြစ်မဲ့ပုဂ္ဂိုလ်ကြီးရဲ့ဒီအုပ်ချုပ်မှုအောက်မှာနိုင်ငံရေးကျင်းသားဆိုရင်နာမည်နဲ့အကျဉ်းချတာကိုကျွန်တော်တို့လုံးဝမလိုလားပါဘူး။ဒါလည်းမခံတော့ပါဘူး။အရင်တော့ရှိခဲ့တဲ့ policy ပုံမှန်တွေဖျက်သိမ်းဖို့လိုပါတယ်။နောက်ကျွန်တော်တို့တောင်းဆိုပါတယ်။နောက်ပြီးတော့ဒီ9ညမရှိတော့တဲ့နောက်ပိုင်းမှာလည်းတခြားပုံမှန်တွေနဲ့ဟိုမုန်းလို့ရှိရင်နိုင်ငံရေးကျင်းသားကောင်းတဲ့အောက်ကိုထည့်ပြီးတော့ဖောင်ချနေတာတော့ကျွန်တော်လည်းမလိုလားပါဘူး။အဲ့ဒါအများဆုံးဖျက်သိမ်းဖို့လိုလားပါတယ်။အဲ့တော့သူတို့လုထားတွေမှန်နေပစ္စည်းမာတိပစ္စည်းသူတို့မလိုလားလို့ရှိရင်ထောင်ချလို့ရအောင်ခြံထားနေတယ်ဆိုတော့ထင်ရှားပါတယ်ဗျာသူတို့လည်းငငယ်ချင်းသားကောင်းစင်တက်ပြီးတော့ထောင်ထဲဆွဲနေတာတို့သူတို့ပုတ်ခတ်လို့ရှိရင်ဖွင့်ဝေဖန်လို့ရှိရင်ဆွဲနေတာတို့ချိနေတယ်လေဘယ်လိုပဲပြည်ထောင်ဝင်ကြီးကတက်ဖက်ကလာပြီးဖြစ်စီမလာပြီးဖြစ်စီဒီလိုမတော်ကန်တဲ့နိုင်ငံရေးချင်းသားနာမည်တက်ပြီးထောင်ချမဲ့ဟာတွေကိုသူတို့တားဆီးတင်ပါလေနိုင်ငံရေးချင်းသားဖန်စီမရှိတဲ့တိုင်းပြည်မျိုးဖြစ်အောင်တော့ထောင်ရဲ့ချင်းတန်ပြီးလို့ပဲအနေဒီကိုပြောချင်ပါလေ
အရင်စစ်အစိုးရလက်ထက်အာဏာရှင်တွေအုပ်ချုပ်ခဲ့စဉ်တုန်းကအစိုးရကိုဝေဖန်သူဒီမိုကရေစီနဲ့လူ့အခွင့်အရေးလှုပ်ရှားသူတွေကိုဖမ်းဆီးထောင်ချခဲ့တယ်လို့မျိုးလက်ရှိအရသာအစိုးရလက်ထက်မှာလည်းအခုလိုမျိုးရှိနေသေးတယ်လို့နိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ကဦးထွန်းကြည်ကလည်းဝေဖန်ထောက်ပြပါတယ်
အကြမ်းတစ်စစ်အစိုးရကိုမိနစ်တော်ကာလအတွင်းမှာတော့ဒီမိုကရေစီနဲ့ဆန့်ကျင်နေပေါ့နော်နှုတ်ဆန်တန်ဖိုးနေတာမကိုက်ညီသေးပုံမှန်တင်နေပဲအရင်စစ်အစိုးရလက်ထက်စစ်တပိုင်းအစိုးရလက်ထက်ဒီလက်ထက်တော့ပုံမှန်တင်နေပဲပြန်ပြီးတော့သုံးချလာတဲ့အတွေ့အကြုံမလို့အရင်အစိုးရနဲ့အခုအစိုးရနဲ့ကတော့ဘာမှမကွာဘူးလို့ပဲကျွန်တော်တို့ကသုံးသပ်ချင်တယ်ခင်မမီတော့တဲ့နော်နိုင်ငံတကာဆန့်ကျင်ဆန့်ကျင်နေနဲ့မကိုက်ညီတော့တဲ့ဒီလူ့ခွင့်ရေးနှုတ်ဆန်တန်ဖိုးတွေနဲ့သာသာတာမဖြစ်တဲ့ပုံမှန်တွေကိုအမြန်ဆုံးအဖြတ်သိမ်းပြီးတော့အခုလက်ရှိနိုင်ငံတကာလှူချလူတွေနော်နောက်တစ်ခုကနိုင်ငံရေးသမားတွေနိုင်ငံရေးအကျဉ်းသားအကျဉ်းသားဟောင်းတွေအဲ့နိုင်ငံရေးအကျဉ်းသားတွေအဲ့ဒါတွေကိုဗျာဆက်ဆူထားတဲ့အဲ့ဒါဖုံးပါလေးကတကယ်ကြီးကြတော့ဒါဖိရမယ်ကိစ္စတွေကြဖိရမယ်ကိစ္စတွေပေါ့
ပြီးခဲ့တဲ့ဩဂတ်လဆင်းရဲတွေရနိုင်ငံရေးပုံမှန်တွေနဲ့ဖန်စီထိမ့်သိမ်းခဏရသူ290ကျော်ရှိတယ်လို့လည်း AABB ရဲ့ဆင်းရဲပြုစုထားချက်အရသိရပါတယ်အဲ့ဒီထက်ကမှ19ဦးဟာအမိန့်ချမှတ်ခဏရပြီး53ဦးဟာထောင်ထဲကနေတရားရင်ဆိုင်နေကြရသူတွေဖြစ်ပါတယ်။ကျန်တဲ့200ဦးကတော့ထောင်ပြင်ပကနေတရားရင်ဆိုင်နေကြရသူတွေဖြစ်တယ်လို့သိရပါတယ်ခင်ဗျာ။